င်ငယ်ဒီအစိုးရလက်ထက်မှာမြန်မာနိုင်ငံရဲ့လူငင်မှုအခြေအနေတိုးတက်လာတယ်လို့လွန်ခဲ့တဲ့နှစ်ကထုတ်ပြန်တဲ့ကမ္ဘာ့ဘာအုပ်စုရဲ့စစ်တမ်းမှာဖော်ပြပါတယ်။အစိုးရဗဟိုစည်းရုံးအဖွဲ့ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ်နဲ့ကမ္ဘာ့ဘာအုပ်စုတို့ပူးပေါင်းလေ့လာတဲ့စာမျက်နှာ200ကျော်ရှိတဲ့စစ်တမ်းဖြစ်ပါတယ်။ဗဟိုစည်းရုံးအဖွဲ့က2016နှစ်ကောင်က2019နှစ်ကောင်အထိတစ်နှစ်လုံးကောက်ယူတဲ့စည်းရုံးစရာတွေဖြစ်ပါတယ်။မျိုးနယ်ပေါင်း296နယ်ကအိမ်ဆောင်စုပေါင်း13000ကျော်ကိုတွဲဆုံမေးမြန်းလို့ရတဲ့အချက်အလက်တွေပါအလို့အကန့်ဝင်ဝင်နဲ့ကုန်ကျစရိတ်ကိုမှတ်တမ်းတင်ထားပါတယ်လူနေမှုဘဝမှာအဓိကကျတဲ့အခြေခံလိုအပ်ချက်တွေပြောင်းလဲလာပုံကိုဖော်ပြပါတယ်ဥပမာ20မီတာအသုံးပြုရာကိုကြည့်ပြီးလူနေမှုတိုးတက်ပုံကိုပြပါတယ်နေရောင်ခြည်ဆိုလာနည်းပညာသုံးစွဲမှုဓာတ်အားလိုင်းတိုးချဲ့မှုတွေကြောင့်အင်းအောင်သူတွေမှာလျက်စစ်ပစ္စည်းအမျိုးမျိုးသုံးဆွဲလာကြပါတယ်လျက်စစ်မီသုံးနိုင်တဲ့နေရာတွေမှာညာဘက်အထိအလုံးလုံးနိုင်ကြပါတယ်ကျင်းလယ်မှာနေရောင်ခြည်ဓာတ်အားသုံးသူဥယျာဉ်ဟာသုံးပုံတပုံလောက်အထိရှိလာပါတယ်2010ကတော့နေရောင်ခြည်ဓာတ်အားအသုံးပြုသူမရှိသလောက်ရှားပါခဲ့ပါတယ
်ဓာတ်အားလိုင်းကွန်ရက်ကို2015မှာတိုင်းပြည်လူဦးရေ34ရာခိုင်နှုန်းအသုံးပြုခဲ့ပေမဲ့2019ရောက်တော့သုံးဆွဲသူလူဦးရေ42ရာခိုင်နှုန်းအထိတိုးပွားလာပါတယ်။လက်ကင်ဘုံအသုံးပြုသူတိုးပွားလာတဲ့အတွက်ဆက်သွယ်မှုများပြားလာပါတယ်။အင်တော်စုဦးရေရဲ့85ရာခိုင်နှုန်းဟာ2019မှာအနည်းဆုံးလက်ကင်ဖုံတစ်လုံးပိုင်းဆိုင်တယ်လို့ဖော်ပြပါတယ်။ဘဏ်လုပ်ငန်းပညာရေးစားမကြီးနဲ့စီးပွားရေးလုပ်ငန်းတွေမှာလက်ကင်ဖုံခေါ်မိုဘိုင်းဖုန်းဟာအသုံးဝင်လာမှုအသုံးများမှုနဲ့တိုးတက်မှုဆက်ဆက်နေတယ်လို့ဆိုပါတယ်။မိုဘိုင်းဖုန်းအသုံးအနည်းဆုံးဒေသဟာရခိုင်နဲ့ချင်းပြည်နယ်ဖြစ်ပါတယ်။ဒါပေမဲ့မိုဘိုင်းဖုန်းရှိသူတိုင်းဟာကမ္ဘာနဲ့ဆက်သွယ်နိုင်တဲ့အင်တာနက်ကွန်ရက်နဲ့ချိတ်ဆက်ထားတာမဟုတ်လို့ဒီနေရာမှာအားနည်းနေပါသေးတယ်
။တရက်စစ်ဓာတ်သုံးဆွဲမှုကိုလိုက်ပြီးအိမ်သုံးရက်စစ်ပစ္စည်းသုံးဆွဲမှုလည်းများပြားလာပါတယ်။ TV မော်တော်ဆိုင်ကယ်သုံးဆွဲမှုကလွန်ခဲ့တဲ့10နှစ်ကျော်အတွင်းသိသိသာသာတိုးပွားလာပါတယ်။2005မှာ TV ပိုင်းနဲ့အိမ်တော်သူ25ရာခိုင်နှုန်းလောက်သာရှိပေမဲ့2019ကိုရောက်တော့မိသားစု54ရာခိုင်နှုန်းဟာတီဗီပိုင်ရှင်ဖြစ်လာပါတယ်မော်တော်ဆိုင်ကယ်မှာလည်းဒီပုံစံအတိုင်းဖြစ်နေပါတယ်2005မှာမော်တော်ဆိုင်ကယ်ပိုင်ရှင်မိသားစု10ရာခိုင်နှုန်းသာရှိပေမဲ့2019ရောက်တော့54ရာခိုင်နှုန်းအထိတိုးပွားလာပါတယ်စပိန်စီးသူဥယျာဉ်ကတော့ကြာဆင်းလာတယ်လို့ဆိုပါတယ်မြို့တွေမှာကားပိုင်ရှင်ဥယျာဉ်တိုးပွားလာပါတယ်2005ကအိမ်တော်စု20မှာကားပိုင်သူတဦးရှိပေမဲ့2019ကရောက်တော့2ဦးရှိလာပါတယ်
။တရင်အချက်လက်သိရဖို့ရေဒီယိုကိုအားကိုးခဲ့တဲ့ပြည်သူတွေဟာ TV ကိုလည်းဦးစားပေးလာကြပါတယ်။2005ကနေ2014အထိရေဒီယိုသုံးဆွဲသူဦးရေတိုးပွားလာပေမဲ့2014နောက်ပိုင်း TV နဲ့လက်ကင်ဖုန်းကိုသုံးဆွဲသူများပြားလာတယ်လို့ဆိုပါတယ်။ဒါအွန်လိုင်းကွန်ရက်နဲ့ဆက်သွယ်နိုင်တဲ့နေရာဒေသတွေမှာရေခဲတတာသမင်းချက်အိုစားတဲ့အိမ်သုံးလျှက်စစ်ပစ္စည်းတွေကိုအသုံးပြုလာကြပါတယ်။နေရာဒေသရာဒီဥတုနဲ့လူမှုစီးပွားရေးအခြေအနေကိုလိုက်ပြီးအိမ်ဆောက်ပစ္စည်းတွေကွဲပြားသွားပါတယ်။ဒါပေမဲ့အိမ်မိုးတူပြားသုံးတဲ့အိမ်တော်စုဥယျာဉ်တိုးပွားလာပါတယ်။2005မှာအိမ်မိုးတူပြားသုံးတဲ့အိမ်တော်စု44ရာခိုင်နှုန်းရှိရာက2019မှာတော့80ရာခိုင်နှုန်းအထိတိုးပွားလာပါတယ်။6တွေ့ကူအိုက်တဲ့ဒေသတွေမှာဝါထရန်ကိုအများဆုံးအသုံးပြုကြပါတယ်။
ကျင်းလက်ပညာရေးလေတိုးတက်လာပါတယ်အလေရန်ကျောင်းတက်သူဥယျာဉ်20ရာခိုင်နှုန်းတိုးပွားလာလို့အိမ်တော်စုအခြေအနေကောင်းလာတယ်လို့ပြောနိုင်ပါတယ်အသက်15နှစ်အထက်အလုပ်လုပ်နိုင်သူဥယျာဉ်35သားမှာအမျိုးသမီးက54ရာခိုင်နှုန်းပါဝင်ပါတယ်မြို့တွေလူဥယျာဉ်မှာအလုပ်လုပ်တဲ့အမျိုးသမီးများပြားလာပါတယ်အမျိုးသမီးဥယျာဉ်မှာ52ရာခိုင်နှုန်းအလုပ်လုပ်ကြပြီးအမျိုးသားဥယျာဉ်မှာတော့90ရာခိုင်နှုန်းအလုပ်လုပ်ကြပါတယ်ပြည်သူတွေအများဆုံးလုပ်လို့ရှိတဲ့စိုက်ပျိုးရေးမွေးမြူရေးတက်တော့စားတဲ့လုပ်ငန်းတွေမှာလုပ်ကင်သူဥယျာဉ်ရော့နေလာပြီးဆောက်လုပ်ရင်းနဲ့ကုန်ထုတ်လုပ်ငန်းမှာအလုပ်သမားဥယျာဉ်တိုးပွားလာပါတယ်။2005မှာစိုက်ပျိုးရေးလုပ်သူ60ရာခိုင်နှုန်းရှိရာက2019မှာ50ရာခိုင်နှုန်းအထိကျဆင်းလာပါတယ်။ဝန်ဆောင်လုပ်ငန်းမှာပါဝင်သူဥယျာဉ်ကတော့30ရာခိုင်နှုန်းဝန်းကျင်မှာတည်ရှိနေတယ်လို့ဆိုပါတယ်။အရွယ်ရောက်သူတွေမှာအရေးအဖတ်အတွက်အာသုံးလုံးကျေသူ90ရာခိုင်နှုန်းရှိပေမဲ့ပြည်နယ်နဲ့တိုင်းအဖြစ်မှာ80ရာခိုင်နှုန်းလောက်သာရှိပါတယ်။ ကရင်ပြည်နယ်မှာစာတပ်သူ90ရာခိုင်နှုန်းရှိပြီးရှမ်းပြည်နယ်မှာ65ရာခိုင်နှုန်းသာရှိကြောင်းကမ္ဘာ့ဘဏ်အုပ်စုရဲ့နေထိုင်မှုစစ်တမ်းမှာဖော်ပြထားပါတယ်ခင်ဗျာ။